ကမ္ဘာမကြီးတွေမြန်မာပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစစ်ညလုံးညင်ကြံချင်းအခွင့်အရေးတူညီမျှတာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကမ္ဘာမကြီးတွ တဲ့အကြောင်းကိုကျွန်တော်တင်ပြမှာဖြစ်ပါတယ်။မကြသေးခင်ကျပိုင်းကမန္တလေးတိုင်းဒေသကြီးအမရပူရမြို့တင်ငီရွှေခမ်းမကြီးမှာကျင်းပတဲ့အမရမေတ္တာသဘာဝဘေးအန္တရာယ်ကာကွယ်ဆောင်ရှောက်ရေးပရိုက်တာလူမှုကွန်ရက်ရဲ့အသင်းနှစ်ပတ်လည်အထိမ့်မှစပီဟောပြောပွဲကိုကျွန်တော်ရောက်ခဲ့ပါတယ်။အဲ့ဒီအသင်းဖွဲ့မှာလူငယ်အများစုပါဝင်ကြပါတယ်။ထူးထူးခြားခြားသဘာဝဘေးအန္တရာယ်ကာကွယ်ဆောင်ရှောက်ရေးဆိုတဲ့နာမည်မျိုးနဲ့ပရိုက်တာလူငယ်အသင်းဖွဲ့ကိုပထမဦးဆုံးချင်းကျွန်တော်တွေ့ဦးတာဖြစ်ပါတယ်။အဲ့ဒီထက်ကလူငယ်တယောက်နဲ့ကျွန်တော်စကားပြောကြည့်တော့သူ့ရဲ့အမြင်ကိုအခုလိုရှင်းပြပါတယ်။သူတို့ရဲ့အသင်းဖွဲ့ဟာစတင်စဉ်ကတော့ပရိုက်တာလူမှုကွန်ရက်ရဲ့အသင်းနဲ့ဆက်ခဲ့ကြတာပါ။ဒါပေမဲ့မြန်မာနိုင်ငံမှာတစ်နှစ်တစ်မျိုးမရိုးရအောင်သဘာဝဘေးအန္တရာယ်တွေကြောက်လာတာကြောင့်သဘာဝဘေးအန္တရာယ်တွေကနေလူတွေကိုတက်နိုင်စမြကာကွယ်ဆောင်ရှောက်မယ်ဆိုတဲ့စိတ်ကူးပေါ်လာပါတယ်လို့ပြောပါတယ်။အဲ့တော့ကျွန်တော်ခေါင်းထဲမှာအတွေးတစ်ခုဝင်လာပါတယ်။သဘာဝဘေးအန္တရာယ်ကာကွယ်ဆောင်ရှောက်ရေးဆိုတဲ့ခေါင်းစဉ်ဟာအလွန်ကြက်ပြတ်တဲ့ခေါင်းစဉ်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံသားတိုင်းပူးပေါင်းဆောင်ရွက်ဖို့အသင့်ဖြစ်နေရမယ့်ခေါင်းစဉ်မျိုးလည်းဖြစ်ပါတယ်။ဒီတဲ့ပို့ပြီးပြောရရင်မြန်မာနိုင်ငံတစ်ခုတည်းသာမကပဲကမ္ဘာနိုင်ငံအသီးသီးကလူတယောက်ချင်းစီပါအသင့်ဖြစ်နေရမယ့်ခေါင်းစဉ်မျိုးလို့ကျွန်တော်ပြောချင်ပါတယ်။သဘာဝဘေးအန္တရာယ်ကာကွယ်ဖို့စိတ်အားထက်သန်နေတဲ့အမရမေတ္တာလူငယ်တွေဟာသဘောကျစရာအင်မတန်ကောင်းပါတယ်။ဘာကြောင့်လဲဆိုတော့သဘာဝဘေးအန္တရာယ်ကိုရင်ဆိုင်ရပြီဆိုရင်အသက်အန္တရာယ်ကိုထက်သွင်းစဉ်းစားရတာကြောင့်ဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံမှာ2008ခုနှစ်နာဂစ်မွန်နိုင်ကစတင်ပြီးနောက်ပိုင်းငလင်လှုပ်တာမြေပြိုတာရေကြီးတာစတဲ့အန္တရာယ်အပြင်အယ်နီညိုလို့ခေါ်တဲ့အပူတိုင်းကြောင့်ရေပြတ်လတ်မှုဘေးအန္တရာယ်တွေပါဇက်တိုက်ဆိုသလိုကြုံတွေ့လာရပါတယ်။အဲဒါလိုကြုံတွေ့လာတဲ့အချိန်လူငယ်တွေဟာခေါင်းစဉ်အလိုက်အရေးပေါ်ဖွဲ့တွေဖွဲ့စည်းပြီးစွန့်စွန့်စားစားကူညီလုပ်ကိုင်ဆောင်ရွက်ကြတာကိုလည်းတွေ့ကြရပါတယ်။ဒီညမှာကျွန်တော်ရဲ့စိုးရင်တော့ကိုထုတ်ပြီးပြောချင်ပါတယ်။ငလင်ဘေးအန္တရာယ်ကြောက်ရွံ့နေသူတွေကိုကူညီဖို့သွားတဲ့လူတွေဟာတကယ်တော့တာမန်အယက်သားလူငယ်တွေများပါတယ်။ကူညီခြင်းနဲ့စိတ်ဇောဆောင်နေလို့သာအဲ့ဒီနေရာတွေကိုအရေးဆုံးပြီးရောက်သွားကြတာဖြစ်ပါတယ်။ရေပြီးကယ်ဆယ်ရေးလုပ်နေပေမဲ့ရေမကူးတတာကြောင့်အသက်ဘေးဆုံးရှုံးသွားသူတွေလည်းရှိနိုင်ပါတယ်။အလားတူတောင်တက်မကျွမ်းကျင်ပဲမြေပြိုတဲ့လူတွေစီအကူအညီပေးမယ်ဆိုရင်အသက်အန္တရာယ်ထိခိုက်နိုင်ပါတယ်။ဒါကြောင့်သဘာဝဘေးအန္တရာယ်ကာကွယ်ရေးနဲ့ပတ်သက်လာပြီးဆိုရင်စိတ်ဝင်စားတဲ့လူငယ်ဖွဲ့စည်းတွေကိုသဘာဝဘေးအန္တရာယ်နဲ့ပတ်သက်တဲ့သင်တန်းကျောင်းတွေဖန်တီးပေးမယ်ဆိုရင်ပိုပြီးထိရောက်မှုရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီတဲ့ပိုပြီးလုံနိုင်မယ်ဆိုရင်တော့ကျောင်းနေအရမကလေးကသဘာဝဘေးအန္တရာယ်နဲ့ပတ်သက်တဲ့အသိပညာပေးမှုတွေလက်ကျင့်ပေးမှုတွေလုပ်နိုင်မယ်ဆိုရင်အကောင်းဆုံးဖြစ်ပါလိမ့်မယ်။ဘယ်လိုပဲဖြစ်ဖြစ်စိတ်ရင်းစင်နာကောင်းတွေကိုအခြေခံပြီးကူညီခြင်းနဲ့လူငယ်တွေရဲ့စိတ်ဓာတ်ကိုချီးကျူးကြရမှာဖြစ်သလိုအဲ့ဒီစိတ်ကောင်းစင်နာတွေရဲ့အကျိုးပေးတာလည်းကောင်းကြမှာသိကြပါတယ်။ဥမာအနေနဲ့ပြောရရင်အယ်နီညိုကြောင့်မြန်မာနိုင်ငံမှာရေပြတ်လတ်မှုတွေဖြစ်စဉ်ကရေတွင်းရေကန်တွေတူးဖော်လူတန်းနိုင်ရေးအတွက်စင်ကာပူရောက်မြန်မာလူငယ်တချို့စူပေါင်းပြီးဖွဲ့စည်းထားတဲ့ TWSG လို့ခေါ်တဲ့ရေတွင်းရေကန်လူတန်းရေးအဖွဲ့ဟာလူတန်းထောက်ပံ့နေမှုအတွက်ရန်ကုန်ငွေတွေစင်ဝူနိုင်ငံမှာသူတို့တက်ဆွမ်းသမျှရှာဖွေကြပါတယ်။အဲလိုရှာဖွေနေရင်းကနေစူပေါင်းပြီးထီဆောင်ထိုးလိုက်တဲ့ခါမှာမြန်မာငွေကျပ်300နီးပါးကပေါက်ခဲ့ကြတယ်လို့သိရပါတယ်။ဒီတဲ့ရင်ဟာအလွန်ပီတိဖြစ်စရာကောင်းတဲ့သတင်းတစ်ခုပါပရိုက်တာကောင်းမှုပြုတဲ့ဒုရစီကောင်းကျိုးကလာတာပါပဲစေနာကောင်းများကိုအတတ်ပညာကောင်းတွေနဲ့ပေါင်းထည့်လိုက်နိုင်မယ်ဆိုရင်တော့ကမ္ဘာမကြီးမြန်မာပြည်ကြီးဖြစ်ဖို့အတွက်အထောက်အကူပြုနိုင်တဲ့အကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ